ကျန်းဝင်နဲ့နိုင်ငံသားငွေလဲနှုန်းကြီးညွန့်တက်မှုကိုမြန်မာစစ်ကောင်စီကထိန်းချုပ်ထားပေမဲ့ပြန်ပစေခွက်မှာတော့မြန်မာကျန်းဝင်ဟာဆက်လက်ကြဆင်းနေပါတယ်။အမေရိကန်ဒေါ်လာနီးတူမြန်မာလုပ်ငန်းရှင်တွေအများဆုံးကင်တွယ်သုံးဆွဲနေတဲ့ထိုင်းဘက်ငွေဟာလည်းမြန်မာငွေနဲ့လဲလှယ်တာမှာစည်းကောင်းလာပါတယ်။ရန်ကုန်ကပေးပို့ထားတဲ့ဒီသတင်းကိုကိုငင်းညံကပြောပြပေးပါပါရှင်။
ကျန်းဝင်တန်ဖိုးမတိမငြိမ်ဖြစ်နေချိန်မှာပဲအမေရိကန်ဒေါ်လာနဲ့ကျန်းဝင်လဲနှုန်းရည်ညွှန်းတန်ဖိုးကိုဗဟိုဘဏ်ကပြန်ပြင်ပေးတော့မယ်ဆိုတဲ့သတင်းတွေဒေါ်လာကို2500အထိတက်မှတ်မယ်ဆိုတဲ့သတင်းတွေလူမှုကွန်ရက်ပေါ်မှာဒီရက်ပိုင်းပြန့်နှံ့ခဲ့ပါတယ်။စစ်ကောင်စီရဲ့ဝန်ကြီးတဦးဖြစ်တဲ့ဦးအောင်နိုင်ဦးကတော့ဒါရီကကောလာဟာလာတွေဖြစ်တယ်လို့သူ့ရဲ့ Facebook ကနေတုံ့ပြန်ထားပါတယ်။ဗဟိုဘဏ်နဲ့သွင်းကုန်လုပ်ငန်းရှင်တချို့ဩဂုတ်လ28ရက် ရက်စနေနေ့ကအစည်းအဝေးကျင်းပပြီးရွှေဈေးကိုလည်းတကြက်သား25ဒိန်နဲ့ဈေးဖွင့်ဖို့ဆုံးဖြတ်ခဲ့ကြတယ်ဆိုပြီး online မှာသတင်းတွေထွက်ပေါ်ခဲ့ပါတယ်။ပို့ကုန်ကရတဲ့ဒေါ်လာငွေကိုလည်းဗဟိုဘဏ်က65ရာခိုင်နှုန်းပြန်ရောင်းဖို့မလိုပဲတဝက်ပေးသုံးမယ်ဆိုပြီးသတင်းတွေထွက်ပေါ်ခဲ့ပါတယ်။ဗဟိုဘဏ်ကတော့ဒေါ်လာရည်ညွှန်းတန်ဖိုးကိုဒီကနေ့အထိကျပ်2000တရာမှာဆက်ပြီးတက်မှတ်ထားသလိုအဲ့ဒီနှုန်းရဲ့အထက်အောက်3000ဒသမ300ခိုင်နှုန်းအတွင်းမှာပဲရောင်းဝယ်ခွင့်ပြုထားပါတယ်။ ရွှေလုံငန်းရှင်အသင်းကလည်းရွှေတကြက်သားကိုကြက်3000ဆွန်းဆွန်းနဲ့ဈေးဆက်ဖွင့်ထားပါတယ်။သွင်းကုန်လုံငန်းရှင်တဦးကတော့ပြင်ပမှာကောလာဟာလာတွေတိတ်များနေတယ်ဆိုရင်တော့ဗဟိုဘဏ်ကငွေလဲနှုန်းကိုပြင်ဖို့ကြိုးပမ်းမှာမဟုတ်သေးကြောင်း VOA
ကိုပြောပါတယ်။ဒီကတော့ပြတော့ဒီဒေါ်လာမွေကိုအရင်ကွန်ထရိုးလုပ်နေတဲ့အပိုင်းမှာဈေးကတမန်ရရက်ကုတ်တက်နေတာပေါ့။ဒါပါလဲဟိုဆက်ပြီးတော့တက်ဖို့ပဲရှိတာကျိုးလာလာတော့မမြင်ဘူးပါနော်။
အဲ့အလားလောကြီးပုဒ်ကအဲ့ဒီတဲ့ကနေတော့ကောလာဟာလာဆိုကျင်းနေနေဝင်နေအဲဒီလိုပြောချင်တာနောက်သူတို့ဒီအိုးရငါးရခိုင်နှုန်းကလည်းတကယ်တကြတော့ဘာမှအပြင်မှာအဖက်တစ်မဖြစ်ဘူးတုံးလို့လည်းမရဘူးပြောလို့အဲဒါဆိုတော့ကျွန်တော်ကလာတဲ့သိထားလာအောင်အလားတူပဲထိုင်းဘက်ငွေလဲနှုန်းကတောက်လျှောက်တက်လာပြီးသွင်းကုန်တွေလည်းဈေးတက်လာပါတယ်ထိုင်းဘက်ငွေဟာအင်းချမ်းမြေရင်းနှီးမြုပ်နှံမှုစီးပွားရေးန ခီးတယ်တွေအခုနောက်ပိုင်းထိုင်းကိုပြန်ဝင်လာတာကလည်းထိုင်းစီးပွားရေးကိုအကောင်းဘက်ကနေရှုမြင်ခံရပြီးတော့ထိုင်းဘက်ငွေပေါ်ယုံကြည်မှုကများနေပါတယ်။ပြည်တွင်းကကြိုက်ရောင်းကြိုက်ဝယ်ငွေလဲဈေးကွက်မှာအမေရိကန်ဒေါ်လာနဲ့ယူရိုငွေကတန်ဖိုးချင်းတူနေပါတယ်။တစ်ဒေါ်လာကိုဝယ်ဈေး3150နဲ့ရောင်းဈေး3300ကျပ်ရှိပါတယ်။ထိုင်းဘက်ငွေကတော့တစ်ဘက်ကို100ကျပ်ဝန်းကျင်ရှိပါတယ်။တရက်တွင်းအပြောင်းလဲဖြစ်နေတဲ့ထိုင်းဘက်ငွေဈေးတွေကြောင့်လက်ကြံတွေထုံမရောတော့ပဲအယောင်ရက်ထားရတယ်လို့စော်ဝါးရီကုန်းအိမ်ဆောက်ပစ္စည်းရောင်းဝယ်လုပ်ငန်းရှင်တူက VOA ကိုပြောပါတယ
်ကျွန်တော်တို့ကဒီ rate ကိုဖြတ်လိုက်တယ်60နဲ့ဖြတ်လိုက်တယ်ညနေပိုင်းကျတော့65ဖြစ်သွားတယ်မနေ့ကျတော့100ဖြစ်သွားတယ်စစ်တနာပါလဲဆိုတော့ရောင်းပြီးတော့ကျွန်တော်တို့ဓာတ်ရုံဘက်ကို fine pack ကိုရောင်းဝယ်ရတော့ကျွန်တော်ဒီဘက်ကနေဒီ CCTV ဖြတ်သွားပြီးတော့ဘာမှမရှိရောင်းဝယ်တဲ့အခါကျတော့ break အရင်ဟာပါပြီးတော့အဲ့လောက်ကြီးအဟားကြီးလိုက်ပြီးတော့ကျောင်းလို့ရတယ်မဖြတ်တော့အဲ့တော့အကောင်းဆုံးကတော့မဝင်နိုင်တဲ့သူတွေနောက်ပြီးကျွန်တော်လည်းကျောင်းကြီးရှုံးနေပြီးတော့ဒီလိုနဲ့နားရတာအကောင်းဆုံးနော
်အမေရိကန်ဒေါ်လာပြည်တွင်းမှာပဲလှည့်ပတ်ဖို့ခက်ခဲလာတဲ့နောက်ထိုင်းမြန်မာကုန်သွယ်ရေးမှာဘတ်ငွေကျပ်ငွေဓာတ်ရိုက်ကုန်သွယ်စနစ်ကိုပြောင်းပြီးအသုံးပြုမယ်လို့ဗဟိုဘဏ်ကမတ်လ3ရက်နေ့မှာအတည်ပြုခဲ့ပါတယ်အဲ့ဒီစနစ်ကိုနယ်စပ်ကုန်သွယ်ရေးပုံမှန်ကုန်သွယ်ရေးနဲ့ရွှေပြောင်းလုံသားတွေငွေလွှဲပြောင်းတာမှာအသုံးပြုသွားမယ်လို့ဗဟိုဘဏ်ကထုတ်ပြန်ခဲ့တာပါနိုင်ငံသားငွေဈေးနှုန်းဆွဲတင်နေတာနဲ့အွန်လိုင်းကနေငွေအယောင်းဝယ်လုပ်တာကိုမယုံကြည်ကြဖို့နဲ့ငွေအယောင်းဝယ်လုပ်ရင်နိုင်ငံသားငွေသုံးငွေစီမံခန့်ခွဲမှုဥပဒေနဲ့အရေးယူသွားမယ်လို့ဗဟိုဘဏ်ကစနေနေ့ကထပ်ပြီးထုတ်ပြန်ထားပါတယ်ခင်ဗျာ